တော်ရရှိမြခင်ဗျာဘသူမှမမြင်ဘူးတဲ့ဘုရားရှင်ကိုတော့ကြည်ညိုယိုသေးဖူးမြော်မှလျောက်ကြောပါ ਈ ဆိုပြီးယေရှုခရစ်တော်အဖင်ညီကိုမောင်နှမတော်ဆက်နေကြသလိုမြင်နေရတဲ့ခရိယံအချင်းချင်းကိုတော့မချစ်နိုင်ဘူးဆိုရင်မမြင်ရတဲ့ဘုရားရှင်ကိုချစ်မြတ်နိုးပါတယ်လို့ပြောလာတဲ့သူ့ရဲ့စကားဟာဟုတ်မှဟုတ်ပါရဲ့လားအဖြေကိုတွေးရမှာဖြစ်တဲ့ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးခန်းကြီးလေးအခန်းငယ်15ကနေအခန်းငယ်27အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှလေ့လာမှဖြစ်ပါတယ်။ဖျားရှင်ကိုချစ်တဲ့သူဟာယေရှုခရစ်တော်အဖင်ကိုယ့်ရဲ့ညီအကိုမောင်နှမဖြစ်တဲ့ခရိယံအချင်းချင်းကိုချစ်ရမယ်ဆိုတဲ့ပြည့်ညတ်တော်ကိုနာခံလိုက်လျှောက်ရမယ်အကြောင်းရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၄အခန်းငယ်15ကနေအခန်းငယ်27အထိကိုဒေါက်တာထွန်းမြတ်ကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြမှဖြစ်ပါတယ်။
တင်ပြရသောသမာကျမ်းရဲ့မိတ်ဆွေတို့တက်ရှင်အပေါင်းတို့ခင်ဗျာဒီကနေ့ဒီအချိန်မှာကျွန်တော်တို့ဆက်လက်လေ့လာဖို့ရှိနေတာကတော့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး၄ရဲ့အငယ်၅ပဲဖြစ်ပါတယ်မိတ်ဆွေတို့ကျွန်တော်တို့အားလုံးသိကြပြီးတဲ့အတိုင်းပဲ AD 100ခုနှစ်ဆိုတဲ့တနည်းအားဖြင့်ခရစ်တော်မြေပေါ်မှကောင်းကင်ဘုံသို့ပြန်လည်တက်ကြွပြီးတဲ့နောက်နှစ်ပေါင်း80လောက်အကြာမှာရေးဖွဲ့ထားခဲ့ပါသောဒီဩဝါဒကျမ်းကြီးဟာပေါ်ထွန်းမှုအရသက်တမ်းအားဖြင့်အဲ့ဒီအချိန်မှာခမှန်းကြီးအနှစ်90ကျော်60ကန်းလောက်အခိုင်အခန့်ရှိလာပြီးဖြစ်တဲ့ကနဦးယုံကြည်သူအသင်းတော်တို့အတွင်မှာအသင်းတော်ဆိုတဲ့ဘွဲ့နာမတစ်ခုအတွက်ထိုက်ထိုက်တန်တန်ဖြစ်ကြရလေအောင်ယုံကြည်သူတို့ဤမိသားစုပြည်ပြည်သားသားဖြစ်ကြရလေအောင်အရေးအကြီးဆုံးလိုအပ်ချက်ဖြစ်ပါသောအဖဖခင်သခင်သားတော်ကယ်တင်ရှင်သခင်ခရစ်တော်နှင့်တန်ရှင်သောဝိညာဉ်တော်သုံးပါးတစုဖြစ်တော်မူသောအဖ၏စောင့်ထိန်ခြင်းကိုခံယူဖို့အဖဖျားဤအလိုတော်နှင့်အညီခိုင်မာသောချစ်ချင်းမေတ္တာအထုံးအဖွဲ့၌တည်ရှိတည်နေကြဖို့ယုံကြည်ခြင်းတရားလမ်းကိုခိုင်မာစွာဆောက်တည်ဖို့ဆိုရက်ရေသောမြစ်လိုအပ်ချက်တွေအတွက်တမန်တော်ကြီးရှင်ယောဟန်ဩဝါဒပြုနေရခြင်းဖြစ်တယ်။အဲ့ဒီရေသောမြစ်လိုအပ်ချက်တွေမရှိပါဘဲနဲ့လေယုံကြည်သူတို့ရဲ့လူအဖွဲ့အစည်းဆိုတာဟာမတည်ထောင်နိုင်။အသင်းတော်ဆိုပြီးတော့ဖြစ်မလာနိုင်။ကြမ်းဖန်ပြီးတော့တည်ထောင်လို့လေခရိယံအဖွဲ့အစည်းဆိုပြီးတော့မသတ်မှတ်နိုင်။အသင်းတော်လူမဆူနိုင်ဘယ်နည်းနဲ့မှဒါဟာအဖအီအိမ်တော်ဆိုတဲ့အသင်းတော်အဆင့်ရဲလို့ခေါ်ပေါ်လို့မထိုက်တန်ပါဘူးမရနိုင်ပါဘူးအဲ့ဒီတော့ဒီလိုအင်တွေနဲ့စံချိန်စံညွှန်းပြည့်ပြည့်ဝဝထာဝရဘုရားကြီးသာသမီများဘဝမှာတည်ရှိတည်နေနိုင်ရေးအတွေ့နုပြိုသေးတယ်လို့ဆိုရမယ်အဲ့ဒီကနဦးအသင်းတော်တို့အဖို့သာမဟုတ်သေးပဲနဲ့အခုနှစ်2000သက်တမ်းရင့်ရောလာပြီးဖြစ်တဲ့ဒီကနေ့ကျွန်တော်တို့ခရိယံအသင်းတော်တွေအတွက်ပါအိမ်တော်ကိုဖျက်လို့ဖျက်စီးပြုမယ်အနောက်အရှက်တွေအိမ်တော်သားခရိယန်တွေကွဲပြားခြားနာလမ်းတွေမမှမအောင်လုပ်မယ်အဝန်အဝိုင်းတွေကိုသတိထားကြရှောင်ကျင်ကြအဖဖျားသခင်နှင့်၎င်းသားတော်နှင့်၎င်းမိသဟာယဖွဲ့ဖို့ရန်အတွက်အလင်းတရား၌ကျင်လေကိုကိုကိုပြင်ဆင်မေတ္တာတရားကိုခံယူဆောက်တည်ဝေမျှဓမ္မသာလျှင်အဖဖျားသခင်နှင့်၎င်းသားတော်ကေတင်ရှင်နှင့်၎င်းနှုတ်ကပတ်တော်နှင့်၎င်းအလင်း၌၎င်းတည်၍မေတ္တာအဖွဲ့အစည်းရေလို့အစဉ်တစိုက်ကျေးဇူးကယူနာတော်ကိုခံစားကြရမှာဖြစ်ပါတယ်ဆိုတဲ့အကြောင်းတွေးကိုတမန်တော်ကြီးရှင်ယောဟန်ဟာတခန်းတနာဆူဖွဲ့လာခဲ့ပါတယ်မှန်ပါတယ်အသေးစိတ်ဆန်းဆန်းကျွန်တော်တို့လေ့လာနေကြတာဟာအခုဆိုရင်ဖြင့်အခန်းကြီး၄ရဲ့အငယ်၁၄အထိပေါက်မြောက်ခဲ့ပြီဆိုတာတွေ့ရပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့သင်ခန်းစာဖြစ်တဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၁၁ကနေ၁၄အတွင်မှဆိုရင်ယုံကြည်သူတွေဟာအချင်းချင်းချစ်ကြရလိမ့်မယ်။မဖြစ်လဲဆိုတော့အဖဖျားသခင်သည်သူ၏တပါးရီသောသားတော်ကိုစွန့်သည်တိုင်အောင်ကျွန်ုပ်တို့ကိုချစ်တဲ့မေတ္တာတော်ကိုကျွန်ုပ်တို့သည်ခံယူထားရသည့်အတွက်ပဲဖြစ်တယ်။အဲ့ဒီလိုချစ်ချင်းမေတ္တာကိုထူထောင်နိုင်ကြမယ်ဆိုရင်အဖဖျားသခင်ဟာငါတို့ရဲ့ချစ်ချင်းမေတ္တာအဖွဲ့အစည်းကြီးကိုကောင်းကြီးပေးပြီးတော့ပြည့်စုံသောမေတ္တာတော်နဲ့ထက်ဆင့်ထုံမွန်းပေးလိမ့်မယ်။အဲ့ဒီချစ်ချင်းမေတ္တာသဘောကိုတော့ငါတို့ရဲ့ဇာတိပဂရိအင်အားနဲ့ဘယ်လို့မှမတတ်နိုင်ပေမဲ့တန်ရှင်သောဝိညာဉ်တော်ကိုဖျားသခင်ပေးတဲ့လျောက်ငါတို့ဟာတီဆောက်နိုင်ကြရမှာအကန့်အမှန်ပဲအဲ့ဒီချစ်ချင်းမေတ္တာအဖွဲ့အစည်းဆိုတာဟာအဖဖျားသခင်၌တည်သောအဖွဲ့အစည်းဖျားသခင်ကိုတော်တိုင်ကလည်းဒီအဖွဲ့အစည်းမှာလာရောက်ကျင်းဝတ်တည်မီခြင်းအဖြစ်ကယ်တင်ရှင်သခင်ခရစ်တော်သည်ဖျားသခင်ဆေးလွှတ်၍ဤလောကကိုအပြစ်မှလွတ်စေခဲ့ကြောင်းကိုငါတို့တက်ပြီးခံနိုင်ကြလိမ့်မည်ဆိုတဲ့အချက်တွေးကိုရှင်းလင်းပြသစွာဖော်ပြပေးသွားခဲ့ပါ रे ချစ်သူတို့ဖျားသခင်သည်ငါတို့ကိုဤမျှလောက်ချစ်တော်မူသည်မှန်လျှင် ငါတို့သည်လည်းအချင်းချင်းချစ်ရကြမည်။ဘုရားသခင်ကိုအဘယ်သူမျှမမြင်စဖူး။သို့တော်လည်းအချင်းချင်းချစ်ကြလျင်ဘုရားသခင်သည်ငါတို့၌တည်နေတော်မူ၍ငါတို့သည်ချစ်ချင်းမေတ္တာနှင့်ပြည့်စုံလျက်ရှိကြ၏။ဘုရားသခင်သည်ဝိညာဉ်တော်၏ကျေးဇူးကိုငါတို့အားပေးတော်မူသောကြောင့်ငါတို့သည်ဘုရားသခင်၌တည်ပြီးကို၎င်းဘုရားသခင်သည်ငါတို့၌တည်တော်မူသည်ကို၎င်းသိရကြ၏။လောကီသားတို့ကိုကယ်တင်သောသခင်ဖြစ်စေခြင်းဟာခမည်းတော်သည်သားတော်ကိုဆေးလွှတ်တော်မူသည်ကိုငါတို့သည်သိမြင်၍သက်သေခံကြ၏။သင်သိရသောသမာကျမ်းကိုအချိန်မှန်နားဆင်နေကြတဲ့ယုံကြည်သူမိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာ။ကျွန်တော်ဟာဒီသင်သိရသောသမာကျမ်းကိုဘာသာပြန်ပြုစုနေရင်းနဲ့ပဲတခြားစာအုပ်စာရန်တွေဆောင်းပါးတွေကိုလည်းပြုစုနိုင်ဖို့ရန်စာနယ်ဇင်းတွေအတော်များများကိုဖတ်ယူနေရပါတယ်ဖတ်ရှုနေရပါတယ်အဲ့ဒီစာနယ်ဇင်းတွေကပြောသောသမိုင်းအရာဆိုရင်ကျွန်တော်မိတ်ဆွေတို့ရဲ့ယုံကြည်သူအသင်းတော်အဖွဲ့အစည်းဆိုတာဟာဒီကဘာရဲ့သုံးပုံပုံတပုံတောင်မကအောင်ကြီးထွားနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်ကဘာခရိယန်ဘာသာဝင်ဥယီဟာ35ကနေ40ရာခိုင်နှုန်းအတွင်းမှာရှိနေလိမ့်မယ်လို့ကျွန်တော်တို့ခန့်မှန်းကြပြီးတော့အသင်းတော်အပါတို့ရဲ့အရေးအတွက်ဟာလေသန်းနဲ့ချီပြီးရှိနေမှာဟာအသေးအချာပဲလို့တွက်ဆနိုင်ပါတယ်။အဲဒီလောက်ထိအောင်ကြီးထွားလာသောအသင်းတော်တွေအကုန်လုံးဟာအကယ်၍များသာရှင်ယောဟန်ဩဝါဒစာရဲ့မေတ္တာအလင်းကိုအမှန်တကယ်ဆောင်ကျဉ်နိုင်ရန်ဩဝါဒပြုချက်တွေတိုက်တွန်းချက်တွေကိုအချက်မချက်အမိလိုက်နိုင်မယ်ဆိုရင်တော့ကျွန်တော်ရဲ့ဒီကဘာကြီးဟာအခုတည်းအများကြီးနေပျော်လိမ့်မယ်။ကျေးဇူးတော်ကိုခံစားရရှိလိမ့်မယ်လို့စိတ်တွက်နဲ့တွက်မိပါတယ်။ဒါပေမဲ့စိတ်အတွက်ဆိုတာဟာစိတ်အတွက်ပါပဲနော်အားလုံးပေါင်းလို့မှ50သားလောက်ပဲရှိမယ်ကို့အုံနှောက်အဖွဲအစည်းကြီးကနေပြီးတော့ကို့အုံနှောက်အဖွဲအစည်းကလေးကနေပြီးတော့ဇာတိပဂရိအမြင်ကလေးနဲ့စိတ်ကူးယဉ်ကျင်းတက်တက်ပဲအမှန်ကတော့အလွန်အလွန်လေးနက်တဲ့နှုတ်ကပတ်တော်ရဲ့ဖော်ပြချက်တွေအတိုင်းသာဆိုရင်တော့ဒီကဘာလောကနဲ့တကွမြေကြီးပြင်မြေကြီးသာလောကရတရားအပေါင်းတို့ဟာတရွေ့တရွေ့ဖောက်ပြန်ပျက်စီးနေကြရမယ်ဆိုတဲ့ရှင်ပေထရုရှင်ပေါလုတို့ရဲ့ဖော်ပြချက်တွေပရောဖက်ကြီးအသီးသီးတို့ရဲ့အနာဂတ်တွေကိုဘယ်သွားထားမလဲဆိုပြီးတော့စိတ်ပြောင်းလဲသွားတာနဲ့တပြိုင်နက်ချွေးပြန်ပြီးတော့စိတ်သက်တွေကြကျင်တယ်လို့လူဖြစ်လာပြန်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ပါကိုမပိုင်ကိုမနိုင်တဲ့အနာဂတ်ကဘာဆိုရဟာလေအဖဖျားသခင်ကနိုင်နှင်းစွာပဲသူ့အလိုတော်နဲ့အညီပြုတ်ပြင်းစိုးမှုသွားမယ်ဆုံးဖြတ်သွားလိမ့်မယ်ယုံကြည်သူကိုတို့အနေနဲ့ကတော့နှုတ်ကပတ်တော်ဤသွန်သင်မှုများအတိုင်းခံယူပြီးတော့အသက်တာကိုအကောင်းဆုံးစောက်တည်သွားဖို့သာလိုတယ်လို့ခံယူမိပါတယ်မိတ်ဆွေတို့တတ်ရှင်းအပေါင်းတို့အထက်ကကျွန်တော်တွက်ချက်ပြခဲ့တဲ့အတိုင်းပဲ30ရာခိုင်နှုန်းမက40ရာခိုင်နှုန်းနီးပါးရှိနေပါသောယုံကြည်သူအရေးအတွက်တို့ကြောင့်ဒီလူအဖွဲ့အစည်းဒီလူလောကကြီးဟာပိုကောင်းမြတ်လာသလားဆိုရင်တော့ပို၍ကောင်း၍မလားပေါ်၍ပင်ဆိုးရွား၍လာနေသလားလို့ကျွန်တော်တွေးမိတာကိုလေအရှိအရှိအတိုင်းဝန်ခံရင်းနဲ့တို့ယုံကြည်သူအများစုတွေကဆုတ်ယုတ်လို့ကဘာကြီးဆုတ်ယုတ်နေတာပဲဆိုပြီးတော့တွက်ဆမိတဲ့အချိန်ယုံကြည်သူအသင်းတော်ဟာအကောင့်သာကြီးတယ်အချိန်မစည်းဘူးဆိုတဲ့အတွေးနဲ့စိတ်တက်ကြင်စရာဖြစ်လာရပြန်ပါတယ်အခုရှင်ယောဟန်ဖော်ပြတဲ့အတိုင်းမဟုတ်အဖဖျားပကင်၌မတည်သောယုံကြည်ခြင်းအသင်းတော်တခါပြောင်းပြန်အကျိုးသက်ရောက်ပြီးတော့အဲ့ဒါနဲ့ပဲအဖဖျားသခင်ကလေမိမိတို့ဘက်၌မတည်နေပါဘူးဆိုတဲ့အသင်းတော်တို့ရဲ့အခြေအနေမှန်တွေကိုဒီကနေ့စာနယ်ဇင်းတွေကသတင်းတွေဟာထောက်ပြနေပြီဒီကနေ့တယ်လီဗီရှင်းတွေမှာကြားရတဲ့သတင်းတွေဟာသက်သေပြနေပြီလို့လေအကြမ်းဖျင်းကျွန်တော်ယူဆမိပါတယ်မိတ်ဆွေအပေါင်းတို့နှမ်းတစ်လုံးနဲ့စီမဖြစ်နိုင်တယ်လို့ကျွန်တော်တင်ပြချက်ကလေးနဲ့ဒီသင်သိရသောသမာကျမ်းရဲ့ပြည့်စုံတင်ဆက်ချက်ကလေးနဲ့ကွက်ပြီးတော့လေဘာမှဒီအေယာမကပလူသားတို့အခြေအနေမှန်ကြီးတွေကိုနိုင်နှင်းအောင်ဆော်ဩနိုင်မှာတော့မဟုတ်ဒါပေမဲ့အဖဖျားသခင်ရဲ့တန်ရှင်းသောဘီရင်တော်ဟာလူလောကကိုကောင်းကြီးလေပြီးလမ်းပြဥဆောင်မှုလည်းပြုရင်းနဲ့ဖျားသခင်ဖြစ်စေလိုသည့်အတိုင်းဆောင်ရွက်သွားလိမ့်မယ်လို့အလိုတော်ကိုပုံအပ်မိကြောင်းကျွန်တော်တင်ပြလိုပါ रे တင်သည့်ရသောသမာကျမ်းရဲ့မိတ်ဆွေအပေါင်းတို့ဒီကနေ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး4အငယ်15ဟာအခုလို့စတင်ဖော်ပြပေးလိုက်ပါ रे ယေရှုသည်ဘုရားသခင်ဤသားတော်ဖြစ်တော်မူသည်ကိုဝန်ခံသောသူမည်သည်ကဘုရားသခင်၌တည်ဘုရားသခင်သည်လည်းထိုသူ၌တည်တော်မူ၏မိတ်ဆွေတော်တတ်ရှင်အပေါင်းတို့အထက်ပိုင်းသင်ခန်းစာအရရမှတုန်းကလောကကမ္ဘာမြေပြင်ပေါ်မှာမိသားစုကြီးနှစ်ခုရှိနေလေရဲ့အဖဘုရားသခင်ဤသားသမီးများနဲ့စာရန်သားသမီးများဖြစ်ကြတယ်စာရန်သားသမီးများဖြစ်တဲ့မိစ္ဆာဝိညာဉ်တွေ ကောင်းကင်နတ်ဆိုးတွေဟာလေသူ့အဝန်းအဝိုင်းနဲ့သူ့အဖဖျားသခင်ကိုဆန့်ကျင်နေကြတယ်အန်တုနေကြတယ်ခရစ်တော်ကိုဆန့်ကျင်မှုအစားထိုးမှုဆိုတဲ့အန်တီခရစ်လောက်ရက်တွေလုံနေတယ်ဆိုတာကိုအသေးစိတ်ကျွန်တော်တင်ပြပြောဆိုခဲ့ပါတယ်ဖျားသခင်မိသားစုဖျားသခင်အိမ်တော်သားအစစ်အမှန်အဖဖျားသခင်ဤသားသမီးများအနေနဲ့ကတော့ဒီယုံကြည်သူတွေအားလုံးဟာခရစ်တော်ကိုပဲကယ်တင်ရှင်အဖြစ်နဲ့လက်ခံပြီးတော့ခရစ်တော်ကိုချစ်၍ခရစ်တော်၏အလိုတော်ကိုဆောင်ကျင်းသွားကြရလိမ့်မယ်လို့ရှင်ယောဟန်အခုအပိုင်းမှာဩဝါဒပြုလိုက်ခြင်းပဲဖြစ်ပါလေ။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၁၆ကိုဆက်၍ကြည်ပါ။ဖျားသခင်သည်ငါတို့ကိုချစ်တော်မူခြင်းမေတ္တာတော်ကိုငါတို့သည်သိ၍ယုံကြည်ကြ၏။ဖျားသခင်သည်ချစ်ခြင်းမေတ္တာဖြစ်တော်မူ၏။ချစ်ခြင်းမေတ္တာ၌တည်သောသူသည်ဖျားသခင်၌တည်၏။ဖျားသခင်သည်လည်းထိုသူ၌တည်တော်မူ၏။ဖျားသခင်သည်ငါတို့ကိုချစ်တော်မူခြင်းမေတ္တာတော်ကြီးမားသည်ကိုငါတို့သိကြတယ်ယုံကြည်ကြပါတယ်တဲ့သိတယ်ဒါကြောင့်ယုံကြည်တယ်ဆိုတဲ့အချက်အတော်ကြီးသတိထားရမယ့်အချက်ပဲလို့ကျွန်တော်ဆိုချင်ပါတယ်မှန်ပါတယ်မိတ်ဆွေသိတိုင်းယုံကြည်ခြင်းမှယုံကြည်တတ်တယ်ဆိုတာမျိုးတွေလောကကြီးမှာအများကြီးပဲရှိနေတယ်လို့ကျွန်တော်တင်ပြခြင်းပါတယ်ထိတ်တန်းပညာတတ်ပိုက်ဆံလဲအလွန်ရှိတယ်ဩဇာတက်ကမှလည်းအလွန်ရှိပါတယ်ဆိုတဲ့လူကြီးတယောက်ရဲ့အကြောင်းကိုကျွန်တော်ကြားပူပါတယ်လူတိုင်းကဖူးဖူးမှုတ်ထားပြီးတော့ဆရာတင်တာကိုသူခံရတယ်သူကလည်းအဲ့ဒီသူ့အုပ်စုမှာဘိုးလုံးနေရတာကိုအရသာကြီးဝင်ပြီးတော့အတွေးခေါ်တွေးကိုပါကိုတိုင်တွေးခေါ်ရင်းနဲ့နောက်ဆုံးမှအတွေးတွေပေါက်သွားတယ်ထူးခြားနေတာကတော့အဲ့ဒီလူကြီးရဲ့အုံနှောက်ထဲမှာလူအဖွဲ့အစည်းကြီးအတွေ့အဖဖျားသခင်ဆိုတာရှိကိုရှိရမယ်အဖေရှင်တော်မူသောအဖဖျားသခင်ရဲ့စူးမိုးအုပ်ချုပ်ခြင်းဆိုတာရှိကိုရှိရမယ်။ကေတင်ချင်းဂျေစုတရားဆိုတာဟာလေလူတွေအတွက်လိုကိုလိုအပ်တယ်ဆိုတာကိုတွေးတောဆင်ခြင်မိလာတယ်လို့ဆိုပါရယ်။ကေတင်ရှင်သခင်ခရစ်တော်ကိုယုံကြည်လက်ခံခြင်းအပြင်သားလျင်လေဒီလူအဖွဲ့အစည်းကြီးဟာကောင်းကြီးကိုခံရလိမ့်မယ်။အောင်မြင်သောလူဘဝအသက်တာများကိုခံစားကြရလိမ့်မယ်လို့လေသူ့ဘဝသင်ခန်းစာအပေါင်းတို့ကနေပြီးတော့အဖြေတွေကိုသူထုတ်ယူရရှိလာပါရယ်။ဒါဟာသိကျွမ်းလာတာပဲပေါ့ဒါပေမဲ့နော်သိတာသိတာယုံကြည်ခြင်းမပြောင်းလဲနိုင်ဘူးတဲ့မဖြစ်လဲဆိုတော့သူယုံကြည်လိုက်တဲ့နဲ့သူနောက်လိုက်မယုံကြည်သူတွေကသူ့ကိုမကြည်ညိုကြတော့မှကိုဆိုတယ်သူနောက်လိုက်တွေကနှစ်ပေါင်းများစွာရုပ်ဝါဒီတွေမှလို့ဒီလိုခရစ်တော်ကိုသွားပြီးတော့ကိုးကွယ်မိလိုက်တဲ့နဲ့တစ်သက်လုံးစီးလုံးတဲ့အစဉ်အလာတွေကနေကပြောင်းကပြန်ဖြစ်ဝါများအစည်းပြေသလိုအကုန်လုံးစိတ်ဝန်းတွေကွဲကုန်မှဆိုလို့တဲ့ပါဆိုင်လေးမိတ်ဆွေလက်တဆုပ်စာကို့အဖွဲအစည်းကြီးမပြောနဲ့အဖွဲအစည်းမပြောနဲ့လူမျိုးတစ်မျိုးနဲ့သူပိုင်တဲ့ဖျားဆိုတာတောင်မှလောကကြီးမှာမရှိတဲ့ကိစ္စအမှန်တရားကိုသိပါလျက်ယုံကြည်ခြင်းပါလျက်မယုံရဲဘူးဆိုတော့တစ်မျိုးကြီးဖြစ်မနေဘူးလားနံဝိညာဉ်ဖြစ်တော်မူသောအဖရဲ့ချစ်ချင်းမေတ္တာတော်ကိုသစ္စာနဲ့ကိုးကွယ်နံဝိညာဉ်နဲ့ကိုးကွယ်သိသည့်အလျောက်ပြောင်ပြောင်တင်းတင်းဘာကြောင့်မယုံကြည်ဝန်းရမှာတုံးသူသိပါれဆိုတဲ့အချက်တွေ့တဲ့မှာဒီအဖဖျားသခင်ကအလုံးစုံတို့ကိုတတ်နိုင်တော်မူသောတကောအနန္တရှင်ဖြစ်တော်မူတယ်ဆိုတာကိုလေသူမဖြစ်မနေသိနေရမှာပေါ့နောက်ဆုံးမှာတော့လောကီအစွဲအလန်းတွေတဲ့မှာပဲဒီပုဂ္ဂိုလ်ကြီးဟာနစ်မြုပ်နေခြင်းလို့ပဲလို့ကျွန်တော်မှတ်ချက်ချမိပါれအဖဖျားသခင်ရဲ့ကြီးမြတ်တော်မူခြင်းကိုလူအုပ်စုတစုရဲ့သေးနှုတ်ခြင်းနဲ့တွားရောက်ဆက်ဆက်လိုက်တာပဲလို့လေစိတ်ထဲမှာမယိုးမယွာခံစားလိုက်မိပါれဒါနဲ့ပဲအဲ့ဒီပုဂ္ဂိုလ်ကြီးဟာသေးကနီးနောက်ဆုံးအချိန်ရောက်တော့မှဓမ္မဆရာတွေကိုခေါ်ပြီးတော့ဆူတောင်းခိုင်းတယ်။သူဟာအဖဖျားသခင်ကိုယုံကြည်သူပါဆိုပြီးတော့ဝန်ခံပြီးတော့ဘဝနီကုန်းချုပ်ခဲ့ပါတယ်တဲ့။အဲ့ဒီတော့မသေးခင်နောက်ဆုံးသောအချိန်နာရီမှာသီလဲသီယုံလဲယုံကြည်တဲ့အဆင့်ကိုမှီသွားတယ်။ဒါပေမဲ့အလွန်အလွန်အဖိုးထိုက်တန်လှပါသောနှစ်တွေများစွာဟာကတော့လောကကြီးရဲ့မျက်စိအမြင်နဲ့ပြောရရင်မဟာဆုံးရှုံးမှုကြီးအဖြစ်ဆုံးရှုံးသွားခဲ့ရပါပြီ။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၁၈ကို၁၆နဲ့ပူးတွဲတင်ပြပါရစေ။ဘုရားသခင်သည်ငါတို့ကိုချစ်တော်မူခြင်းမေတ္တာတော်ကိုငါတို့သည်သိ၍ယုံကြည်ကြ၏။ဘုရားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏။ချစ်ချင်းမေတ္တာ၌တည်သောသူသည်ဘုရားသခင်၌တည်၏။ဘုရားသခင်သည်လည်းထိုသူ၌တည်တော်မူ၏။ထို့သောငါတို့သည်ချစ်ချင်းမေတ္တာနှင့်ပြည့်စုံသောအဖြစ်တရားဆုံးဖြတ်တော်မူသောနေ့၌ရဲရင်ရသောအခွင့်ရှိကြလိမ့်မည်အကြောင်းမူကားငါတို့သည်ကိုတော်၏ဤတူဤလောက၌ဖြစ်ကြ၏အထက်ကပြောခဲ့တဲ့အတိုင်းအသင်းတော်ပြီးတော့ယုံကြည်သူတို့ရဲ့အဖွဲ့အစည်း ပြီးတော့မိသားစုကြီးတစ်ခုချင်းမှအစနောက်ဆုံးလူတဦးချင်းအထိချစ်ချင်းမြတ်တာတော်ကိုတိဆောက်မယ်ဆိုရင်အံ့ဩပွေသောဝိညာဉ်တကူကိုခံကြရလိမ့်မယ်အဲ့ဒါဟာအဖဖျားသခင်ဤဆက်လက်ဖြည့်ဆည်းပေးမှုထောက်မအားပေးမှုယေရှုတော်နဲ့ကောင်းကြီးမင်္ဂလာများကိုသွန်းလောင်းမှုကြောင့်ပဲ House of the Lord ဆိုတဲ့စာအုပ်တုပ်ကိုကျွန်တော်ဖတ်ရပါတယ်အဖဤအိမ်တော်ပဲပေါ့ကိုယ်ပြချာနာနေတဲ့ယုံကြည်သူဂိုင်းကနာတွေအားလုံးဟာအခုရောက်ရှိလာတဲ့နောက်ဆုံးပေါ်ခေတ်စ်ကြီးတဲမှာပြန်လဲပြီးတော့သွေးစည်းညီညွတ်ကြပါစို့အဖအီအိမ်တော်ကိုပြန်လဲတိဆောက်ဖို့ရန်မေတ္တာအမှုကိုဝိုင်းဝန်းပြုကြပါစို့လို့တိုက်တွန်းနှိုးဆော်ထားတဲ့စာအုပ်ပဲဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ဇာတိပဂရိသဘောများအရလူသားတို့ရဲ့တာမန်မျက်စိရှုထောင့်ကနေကြည့်လိုက်မယ်ဆိုရင်တွေးလိုက်မယ်ဆိုရင်မဖြစ်နိုင်တယ်လို့ရှိမဲ့ကိစ္စကြီးပဲနှစ်ပေါင်းများစွာဒီအသင်းတော်တွေဒီယုံကြည်သူတွေဟာမိမိတို့ယုံကြည်ဆွဲလန်းရလမ်းကြောင်းတွေအတိုက်မှာပဲအလွန်ခိုင်ကန့်ပြီးတော့အချင်းချင်းစိတ်ဝန်းတွေကွဲခဲ့ကြပြီးပြီမဟုတ်ဘူးလားဘယ်လို့မှအစည်းမကတ်နိုင်လောက်အောင်ဖြစ်ခဲ့ကြလို့လေဒီကနေ့ဒီအချိန်မှာဆိုရင်အသင်းတော်ပေါင်းမြောက်များစွာဟာမှုလို့ပေါက်နေတယ်လို့ပဲရှိနေတယ်ဆိုတာကျွန်တော်တို့တွေ့ရတယ်ဒါဟာလက်တွေ့ဒါပေမဲ့အဲ့ဒီလိုဇာတိပဂရိအမြင်အရာမဖြစ်နိုင်တယ်လို့ရှိတဲ့အရာတွေကိုဝိညာဉ်ပဂရိအင်အားကိုစတင်ပြီးတော့ရယူသွေးစည်းညီညွတ်စွာနဲ့ချစ်ချင်းမေတ္တာ၌ထုံးဖွဲ့ကြအာယူကြတန်ရှင်းသောဝိညာဉ်တော်နဲ့ဘုရားသခင်ကမုတ်ချဥဆောင်ပြီးတော့သူ့ရဲ့အိမ်တော်ကိုသူကိုယ်တော်တိုင်တိဆောက်ပေးလိုက်မယ်အဲ့ဒီလိုသူ့ရဲ့အိမ်တော်ကိုသူကိုယ်တိုင်တိဆောက်ပြီးတော့သူကျင်းဝတ်ပြီးဆိုရင်ဒီလူအဖွဲ့အစည်းကြီးဟာအမှောင်ခွင်းပြီးတော့အလင်းကိုဆောင်လာရလိမ့်မယ်တဲ့အဲ့ဒီလိုပဲ House of the Lord ရဲ့ဆိုင်ဆရာကြီး Francisဖရန်ဂျီပိန်းဆိုတဲ့ပုဂ္ဂိုလ်ကရေးသားထားတာတွေ့ရပါတယ်အကြောင်းမူကားငါတို့သည်ကိုတော်နီးတူဤလောက၌ဖြစ်ကြလိမ့်မည်တဲ့ရှင်ရဟန်းဩဝါဒအဲ့ဒီလိုဖော်ပြထားပါတယ်သူဟာလောကကမ္ဘာမြေကြီးပေါ်မှာသေခြင်းမြစ်စုမှာကိုအောင်မြင်ခဲ့သလိုကျွန်တော်မိတ်ဆွေတို့ဟာသေခြင်းလောကဒဏ်ဆင်းရဲကိုအောင်မြင်ခွင့်ရကြလိမ့်မယ်လို့ရှင်ရဟန်းဆိုလိုခြင်းပါတစ်ချိန်တည်းမှာပဲနော်လူဘဝလောကအသက်တာမှာဒင်ပဲခံယူရရှိနိုင်မဲ့လောကကိုအောင်မြင်ခြင်းဆိုတဲ့သဘောပို့ပြီးတော့သက်ရောက်နေတာကိုလည်းခံစားနားလည်နိုင်ပါ रे ကျွန်တော်အတိတ်သင်ခန်းစာတွေမှာအကျဉ်းချင်းပြောခဲ့တယ်လို့ပေါ့အဖဖျားသခင်ရဲ့ကောင်းကင်နိုင်ငံတော်ဆိုတာဟာဒီကနေ့ဒီအချိန်မှာမြေပေါ်မှာမတည်သေးတာတော့အမှန်ဒါပေမဲ့အဖဖျားသခင်ကိုယုံကြည်ခြင်းအပြင်လူတို့ကြံစည်၍မမိနိုင်သောငြိမ်သက်ခြင်းနဲ့ဝမ်းမြောက်ခြင်းကိုခံစားနိုင်တယ်အဲ့ဒီကောင်းကင်နိုင်ငံတော်ရဲ့ရသကိုဒီမြေလောကမှာတွင်ကျွန်တော်အောင်မြင်စွာထိတွေ့ခံစားနိုင်ပါ रे ဂျေဇုတော်ဟာအလွန်ကြီးလာပါ रे မိတ်ဆွေဒါကိုကျွန်တော်အနေနဲ့အေဖက်အသင်းတော်စီတို့ပေးပို့လိုက်သောတမန်တော်ကြီးရှင်ပေါလုရဲ့အေဖက်ဩဝါဒစာနဲ့ပဲအဖြေကိုရယူစေခြင်းပါ रे အေဖက်ဩဝါဒစာအခန်းကြီး၁အငယ်၁၀မှ၁၄ကိုပြန်ပြီးတော့ကြည်စီခြင်းပါ रे ထိုနည်းနည်းသောအရာဟုမူကားကာလအချင်းစေစုံချင်းဤသာသနာတွင်ကောင်းကင်ပေါ်မြေကြီးပေါ်မှာရှိရှိသမျှတို့ကိုပေါင်း၍ခရစ်တော်၌ချုပ်ချာစေတော်မူလင့်တည်းမိမိစေတနာ၏အလိုတော်သို့လိုက်၍အလုံးစုံတို့ကိုစီရင်ပြုပြင်တော်မူတတ်သောသူ၏ကြံစီခြင်းရှိသည့်အတိုင်ရှေးမစွာကခွဲကန့်မှတ်သားတော်မူသည်နှင့်အညီငါတို့သည်ထိုခရစ်တော်အဖြစ်အမွေခံဖြစ်ကြ၏အကြောင်းမူကားခရစ်တော်ကိုမျှော်လင့်နှင်သောငါတို့အဖြစ်ဘုန်းတော်ကိုချီးမွမ်းစီခြင်းအကြောင်းဖြစ်သည်။သင်တို့သည်လည်းကယ်တင်တော်မူခြင်းအကြောင်းနှင့်ရှင်သောဧဝံဂေလိတရားဒီဟုသောသမာတရားကိုကြားနာရ၍ထိုခရစ်တော်ကိုယုံကြည်ပြီးမှဂရိတော်နှင့်ရှင်သောသန့်ရှင်းသောဝိညာဉ်တော်၏တစိုက်ခတ်ခြင်းကိုခံရကြပြီ။ပိုင်တိုက်တော်မူသောသူတို့သည်ဘုန်းတော်ကိုချီးမွမ်းခြင်းအကြောင်းနှင့်ရွေးနှုတ်တော်မူခြင်းသို့မရောက်မီကာလပတ်လုံးသူဝိညာဉ်တော်သည်ငါတို့အမွေဤစယံဖြစ်တော်မူ၏တဲ့မိတ်ဆွေအပေါင်းတို့လောကဒံဆင်းရဲခြင်းကိုအောင်တယ်ဆိုရာဟာလောကဒံကိုမကြုံရဘူးဆိုတဲ့အတိတ်ပဲလုံးဝမသက်ရောက်ပါဘူးနော်ရှင်ပေတရုဩဝါဒစာအရဆိုရင်ခရစ်တော်ဤကားတိုင်းတော်ပေါ်မှာခံစားရဝေဒနာအလုံးစုံတို့ဟာကျွန်တော်မိတ်ဆွေတို့အတွက်လူသတ္တဝါများပြီးပြီးခရစ်တော်ကဲ့သို့ပင်လောကနှင့်သက်ဆိုင်သောဝေဒနာတို့ကိုမလွဲမသွေတွေ့ကြုံရင်ဆိုင်ဖို့သာရှင်ဖြစ်တယ်။ဒါပေမဲ့အဲ့ဒီဝေဒနာအပေါင်းတို့ဟာသခင်ကိုချစ်၍ထမ်းဆောင်ရသောဝန်များဖြစ်လာတယ်။အဲ့ဒီခံစားချက်တို့ကြောင့်လေမျှော်လင့်ခြင်းနဲ့သာဝရအဖက်စုဂျေစုအဖြစ်ပို့ပြီးတော့ခံစားလာရစေလိမ့်မယ်ဆရာကရှင်ပေတရုဩဝါဒစာဒုတိယစာဆောင်မှာဖော်ပြပေးခဲ့ပြီးဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့ အခုအချိန်မှာတော့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အငယ်18ကိုဆက်လက်လေ့လာကြပါအောင်စုချစ်ချင်းမေတ္တာသည်ကြောက်ချင်းတန်ဝေကနှင့်မပေါင်းနိုင်ရာတန်ဝေကသည်ပူပန်ခြင်းဝေဒနာကိုဖြစ်စေသောကြောင့်စုံလင်သောမေတ္တာသည်တန်ဝေကကိုပယ်ရှားတတ်၏တန်ဝေကရှိသောသူသည်မေတ္တာနှင့်မပြည့်စုံသေးကြည်စမ်းကျွန်တော်ပြောခဲ့တဲ့အတိုင်းကြောက်ချင်းတန်ဝေကနဲ့ကင်းစေတဲ့ချစ်ချင်းလူတို့ကြားမှာနေတိုင်းကြားပြီးတော့နေတိုင်းနာဆွင့်နေတိုင်းစိတ်ဝင်စားနေရတဲ့ဖိုမအချစ်တဏှာပေမအချစ်မိဘနဲ့သားသမီးအချစ်ကိုင်းကျွတ်မိကျွန့်ကိုင်းမိစီပေး၍ဆံယူရသောအချစ်တွေနဲ့တူပါသလားဘယ်နည်းနဲ့မှမတူနိုင်ပါဘူးဘဝငြိမ်း၍ခတ်သိမ်းပြည့်စုံကောင်းကင်ဘုံသို့ကြည်ယုံကိုးစားရှင်ဖျားနှင့်ရွေလျားကူးသန်းအသက်လန်းတည်စံဤနှင့်ဆုံးပန်းရကုံ၌အာယုံမ၍အမဲမွေသည်ဖူးတွေ့ဘုံတော်မြင်သောကြောင့်ကြောက်ချင်းတန်ဝေကဆိုရာတွေ့ဟာလူဘဝမှာဝိုင်းဝိုင်းလဲနေတယ်ဆိုတာကိုတော့ကျွန်တော်တို့သတိရစေပါ रे ဒါပေမဲ့အဲ့ဒီကြောက်ချင်းတန်ဝေကတွေ့ကြောင့်လေလူဘဝမှာပူပန်ခြင်းတွေအများကြီးဖြစ်ပွားနေကြရတယ်ဒါကြောင့်မို့လဲခရစ်တော်ရဲ့စုံလင်သောမြစ်တာနဲ့အဲ့ဒီကြောက်ချင်းတန်ဝေကတွေ့ပူလောင်ပြင်းပြသောခံစားချက်တွေကိုတိုက်ဖြစ်ပြရတယ်။ကြောက်ချင်းတန်ဝေကနဲ့ပူပန်ခြင်းတွေရှိနေသရွေ့ကာလပတ်လုံးလေငါတို့ရဲ့ယုံကြည်ခြင်းမှာမေတ္တာစိတ်တွေလိုအပ်နေသေးမှာအမှန်ပဲ။တနည်းအားဖြင့်ခရစ်တော်၌ငါတို့အကျွင့်မဲ့တည်မှီခြင်းမရှိသေးဘူးတဲ့။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၁၉။ဖျားသခင်သည်ငါတို့ကိုရှေးဥစွာချစ်တော်မူသောကြောင့်ငါတို့သည်ဖျားသခင်ကိုချစ်ကြ၏။စကရေလူပွဲကြီးတစ်ခုမှာအမျိုးသမီးတွေကအမျိုးသားတွေတက်ပို့ပြီးတော့သာသနာပြုနိုင်တယ်ဆိုတဲ့ခေါင်းစဉ်နဲ့စကရီလူပြန်ရတယ်။အပြိုင်ဆိုင်ညင်းလိုက်ခုန်လိုက်ကြတာဟာအယံနားထောင်လို့ကောင်းပါလေ။သူ့ဘက်ကိုယ့်ဘက်ရက်ပြီးတော့သာပြော။အဆိုဘက်ကလည်းပြောစရာတွေအများကြီး။အခြေဘက်ကလည်းအားသာစရာတွေဟာတပုံတစ်ခေါင်းကြီးပါပဲ။ပရိသတ်တွေကတော့နှစ်ဖက်စလုံးကိုလက်ခုပ်တီးပေးရတာကြီးပါပဲ။ကျက်မကြီးရဲ့ကျက်ဥရဲ့ဘယ်အရာကအရင်ဖြစ်တယ်လဲဆိုတာမျိုးကိုညင်းရသလိုမျိုးဆင်တူပါလေ။မှန်တာချင်းအတူတူအပြောပိုကောင်းတဲ့လူနိုင်ရယူထုံဆံပေါ့ဒါပေမဲ့ချစ်ချင်းမြတ်တာအစအဖဖះသခင်စီကဆိုတဲ့အချက်ကျွန်တော်တို့ဘယ်လို့မှမငင်းနိုင်ပါဘူးသူဖန်ဆင်းတဲ့လူသားဘယ်လိုလုပ်ပြီးတော့သူ့ကိုစတင်ချစ်နိုင်မှာတုံးဘာဖြစ်လဲဆိုတော့ तू ကချစ်လို့နောက်မှဖန်ဆင်းတာလေ तू ဟာအနန္တကာလတည်ရှိခဲ့သူမဟုတ်ဘူးလားအခုနောက်ဆုံးပေါ်အသင်းတော်တို့အချိန်ကာလအဲ့ဒီသဘောတရားအတိုင်းပါပဲကိုစတင်ပြီးတော့အဖဖျားသခင်ကိုချစ်နိုင်ဖို့နေနေသားသာသူဟာကိုကိုချစ်တယ်ဆိုတာကိုတောင်မှမနေကြီးသိအောင်ကြိုးစားရစေဖြစ်နေတယ်ဆိုတာကိုကျွန်တော်ယုံကြည်သူတွေအများစုနားလည်ပြီးသားပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ယုံကြည်ခြင်းတရားကိုစောင့်ရှောက်တယ်ဆရာဟာသူကိုကိုဘလောက်ချစ်တယ်ဆိုတာကိုနားလည်နိုင်မှအသေးစိတ်ကျွန်တော်စောင့်ရှောက်နိုင်မယ်အဲ့ဒီလိုစောင့်ရှောက်နိုင်ဖို့အရေးအတွက်ပင်လျင်သူဤမေတ္တာတော်ကိုကျွန်တော်နားလည်နိုင်ဖို့ရန်ယနေ့တိုင်ကြိုးစားနေကြရစေပါအခုဆိုရင်ကျွန်တော်ယုံကြည်သူအသင်းတော်ခရစ်တော်ဤချစ်ချင်းမေတ္တာတော်ကိုသိ၍ယုံ၍ခရစ်တော်ကိုချစ်ကြပြီလို့ရှင်ယောဟန်ကတဆင့်ဖော်ပြပေးလိုက်ပါတယ်အဖဖျားသခင်ကစတင်လို့သာပြန်ပြီးတော့တုံ့ပြန်ရတဲ့ဒီချစ်ချင်းနဲ့တင်ပြီးပြည့်စုံပါပြီလားမပြည့်စုံသေးပါဘူးမပြည့်စုံသေးကြောင်းနဲ့ပြည့်စုံဖို့လိုအပ်နေစေဖြစ်တဲ့အားနည်းချက်ကိုပါအဖဖျားသခင်သိစေလိုက်ပါ रे ဟုတ်ပါ रे ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်20နဲ့21တစုံတယောက်သောသူကငါသည်ဖျားသခင်ကိုချစ်၏ဟုဆိုလျက်ပင်မိမိညီအကိုကိုမုန်းလျင်ထိုသူသည်မှုသာကိုသုံးသောသူဖြစ်၏မိမိမြင်ရသောမိမိညီအကိုကိုမချစ်လျင်မမြင်သေးသောဖျားသခင်ကိုအဘယ်သို့ချစ်နိုင်မည်နည်းဖျားသခင်ကိုချစ်သောသူသည်မိမိညီအကိုကိုချစ်ရမည်ဟုသောပညတ်တော်ကိုငါတို့သည်ခရစ်တော်ထံ၌ခံရကြပြီ။မိတ်ဆွေတော်တတ်ရှင်ယုံကြည်သူအပေါင်းတို့ခမညာ။အဖဖျားသခင်အတွက်အသက်တာကိုစက္ကပ်အနှံပါれ။အမှုတော်ကိုဆောင်ဖို့ဆုံးဖြတ်ထားပါれ။သာသနာလုပ်ငန်းများမှာတက်ဆွန်းသူ၍ဝင်ပြီးတော့အချိန်ပေးပြီးတော့အလုပ်လုပ်ပါတော့မယ်ဆိုတဲ့အဖန်တွေကိုဟိုမှဒီမှကြားရပါれ။အဲ့ဒီအချိန်မှာအဖန်တခုကတော့အတော်ကြည်တဲ့နည်းနည်းတောင်မှကျွန်တော်လန့်သွားမိပါလေလက်ဆက်သက်တော့အဲ့ဒီအနီးကပ်ဆုံးကြားရတဲ့အဖန်ဟာကျွန်တော်ကိုယ်တိုင်ယင်တဲ့ကဆူမိတဲ့အဖန်ဖြစ်နေတာကိုတွေ့ရလို့ပါပဲဟုတ်ပါတယ်ကျွန်တော်အပါအဝင်ခရစ်တော်ကိုချစ်ပါတယ်ယုံကြည်ပါတယ်ခရစ်တော်ရဲ့အမှုတော်ကိုဆောင်ကျင်ပါတယ်ဆိုတဲ့ယုံကြည်သူခရိယန်အားလုံးတို့ဟာ ကိုအချင်းချင်းအမှန်တကယ်ချစ်နိုင်သောသူများဖြစ်ကြပါပြီလားလို့နှုတ်ကပတ်တော်ဟာပြင်းထန်လှစွာသောမိကွန်းထုတ်ပြန်ပြီးတော့စောကြောလျက်ရှိနေကြောင်းပ
ါဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရသောတမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး5အခန်းငယ်1ကနေအခန်းငယ်5အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်